စစ်တပ်ကအာဏာသိမ်းတာ၅လနီးပါးရှိလာတဲ့အချိန်ထိနိုင်ငံတော်ဝန်ဆန္ဒပြဖို့လည်းဆက်ရှိနေတယ်လို့စစ်ကောင်စီလက်ထက်မှာဥထွေမှုဖြစ်လာသူတရင်ပြည်အဖြစ်ကြော်ကြော်သောသူတို့တက်ဖက်ခံရတာမျိုးတွေလည်းရှိလာနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တရင်ကိုမဆုမုံပြောပြပါမယ်ခင်ဗျာ
။ဒီကနေ့မနက်စောပိုင်းကရန်ကုန်တိုင်းရန်ကုန်မြို့လှိုင်းသာယာမြို့နယ်ရက်ကွက်အုပ်ချုပ်ရေးမှူးတဦးသူ့ရဲ့ဦးခေါင်းကိုတနက်နေ့ပြစ်ဒဏ်ခံခဲ့ရပါတယ်။အလားတူပဲတန်ရင်မြို့နယ်ကြောက်တန်းမှာလည်းစစ်ကောင်စီလက်ထက်မှာပညာရေးမှုဖြစ်လာတဲ့ကြောက်တန်းမျိုးနယ်ကပညာရေးမှုတူတနက်နဲ့ပြစ်ဒတ်ခံခဲ့ရပါတယ်။ဒီပြစ်ခတ်မှုတွေကိုဘသူဘဝကကျူးလွန်နေဆိုတာကိုတော့တီးခြားအတိမပြနိုင်ပါဘူး။ဆရနာတင်ပြတဲ့နောက်ပိုင်းအုပ်ချုပ်ရေးတာဝန်ရှိသူတချို့နဲ့တည်င်းပေးအဖြစ်နဲ့ကြော်စောသူတချို့ဇက်တိုက်ဆိုသလိုလုံးကြံခံခဲ့ရပေမဲ့ပညာရေးဝန်ထမ်းတူလုံးကြံပြစ်ဒတ်ခံရတာကတော့ဒါပထမဆုံးဖြစ်ပါတယ်။အသက်ခံရသူကြောက်တမ်းမျိုးနဲ့ပညာရေးမှုဦးအေးထွန်းဟာအရင်တုန်းကတော့ဒုတိယပညာရေးမှုဖြစ်ပါတယ်။စီဒီအန်လုံးလိုက်တဲ့ပညာရေးမှုရဲ့နေရာမှာစစ်ကောင်စီကအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းမှာပဲကြောက်တမ်းအထက်ကတည်ကျောင်းရှိမှာပြစ်ဒတ်ခံရတာလို့ဒေသခံတွေကပြောပါတယ်။လှိုင်းသာယာမျိုးနယ်ကပြစ်ဒတ်ခံရတဲ့အုပ်ချုပ်ရေးမှုဆိုတဲ့သူကတော့အမှတ်73ရပ်ကွက်အုပ်ချုပ်ရေးမှုဦးလှဦးဖြစ်ပါတယ်။ဒီကနေ့မနက်9နာရီဝန်းကျင်လောက်မှာလှိုင်းသာယာပင်လုံစည်းရှိမှာပြစ်ဒတ်ခံခဲ့ရတာပါ။အခုလိုမျိုးအုပ်ချုပ်ရေးမှုတွေလုံးကြံခံခဲ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးစကိုင်းတိုင်းကြေးရွာကရမီရက်ဖတူကသူ့အမည် VOA ကိုအခုလိုပြောပြပါတယ်
။တက်နဲ့ဟိုလိုစစ်ကောင်စီနဲ့တွဲပြီးတော့အလုပ်လုပ်ကြတဲ့အခါဟိုမှားရင်းနဲ့ပြည်မှုတွေနဲ့ဒီလေလောက်ပြီးပေါင်ရက်ပြီးတော့အုပ်ချုပ်နေတဲ့အနေအထားတွေရှိနေတဲ့အခါကျဟိုလိုကြက်ကြီးကြီးကြီးရနေပြီးတော့ဟုတ်လားသူတို့အုပ်ချုပ်မှုပိုင်းလုံးလိုက်မှာဒုက္ခတွေအားလုံးရောက်ကြတယ်ပေါ့ဟုတ်လားဆက်သေးတွေတွေ့ကြတယ်ရောအဲ့ဒီဆက်ပြီးကြတယ်လူတွေလုံးလိုက်မှာပို့ပြီးတော့အကြောင်းတရားတွေကရှိလာတဲ့အခါကျတော့ဟုတ်လားသူတို့ရှိနေပို့ပြီးတော့အာဏာရှိတယ်ဆိုပြီးတော့အဲ့လိုမျိုးလဲကျန်းနာတွေအများကြီးဖြစ်နေကြတယ်
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ဖျားသုံးစုမြို့မှာလည်းဒေသခံတွေဘက်ကစစ်တပ်တရင်ပေးအဖြစ်ဆွဆွဲခံထားရသူတဦးဒီကနေ့မြေလယ်ပိုင်းကတနက်နေ့ပြစ်ဒတ်ခံခဲ့ရပါတယ်။စကိုင်းတိုင်းဒဇယ်မြို့ထောင်ကြီးရွာမှာလည်းဒေသခံတွေဘက်ကစစ်တပ်တရင်ပေးလို့ဆွဆွဲခံထားရတဲ့ကျေးရွာအုပ်ချုပ်ရေးမှူးဟောင်းတဦးလည်းဒီကနေ့မနက်ပိုင်းမှာဓားနဲ့ခုတ်ခံခဲ့ရပြီးတေဆုံးခဲ့ပါတယ်။ဒီကနေ့မှာတော့ဆရာနာသိန်းစန့်ကျင်မှုဆန္ဒပြပွဲတွေပြည်နယ်နဲ့တိုင်းကတချို့မြို့တွေမှာဖြစ်ခဲ့ပေမဲ့ရန်ကုန်မှာတော့ဒီကနေ့ဆန္ဒပြတာမရှိပါဘူး။တဝဲမှာတော့စစ်ကောင်စီတပ်တွေကမြို့ရဲ့အဝင်အထွက်တွေကိုတေချာကြက်မှတ်စစ်ဆင်နေပြီးတော့မြို့ထဲမှာလုံခြုံရေးတင်းကျပ်မှုအားနည်းတဲ့အတွက်ဆန္ဒပြစစ်တောင်းတွေဖြိုခွဲဖမ်းဆီးခံရတာမရှိခဲ့ဘူးလို့ဆန္ဒပြစစ်တောင်းမှာပါဝင်သူတဦးကပြောပြပါတယ်။ဒီကနေ့တဝဲခရိုင်မှာတော့ငါတို့ငြိမ်သက်သွားမှာမဟုတ်ဆိုတဲ့ခေါင်းစည်းစရမ်းကင်ဆောင်ပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်။
ပြာလာပိန်းက9လနီးပါးကျန်နေတာဖြစ်တဲ့အဲဒီ9လနီးပါးအဲမှာဆက်ပြီးကျန်ရတယ်အများကြီးရှိတယ်ပြီးတော့ဆက်ဆက်ကျန်ရတယ်လည်းအများကြီးရှိတယ်ဒီအချိန်မှာဆိုရင်အခုချိန်ဆက်ဆက်ရုပ်ချင်းပြီးပြည့်ရတယ်ပြီးတော့ဆက်ပြီးကျန်ထားရတာကလည်း900ကျော်နေပြီဒါပေမဲ့လည်းကျွန်တော်တို့ဒီအာလာရှစ်ကိုတောင်းလာတဲ့ဟိုလုံးကအာလာရှစ်ကိုတောင်းလာတာဒီပုံစံမျိုးမျိုးမိသားမျိုးမျိုးနဲ့ဆက်ပြီးတော့ရှိနေအောင်လည်းပေါ့နော်
ကလေးမျိုးမှလည်းဒီကနေ့မိုးတီးထန်တဲ့ကြားကပဲမနဲ့ရောညနေပိုင်းမှာဆန္ဒပြစစ်ကြောင်းတွေခြိတက်ခဲ့ကြပါတယ်။ကလေးမျိုးမှလည်းဒီရက်ပိုင်းလုံခြုံရေးတင်းကျပ်ထားတာမရှိတဲ့အတွက်ကလေးမျိုးရဲ့လမ်းမတွေပေါ်အထီးခြိတက်ဆန္ဒပြနိုင်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါတယ်
။ဆန္ဒပြတာအမျိုးပေါ် PDF နဲ့သတင်းရတဲ့ဟာတွေ PDF နဲ့ဆက်ဆက်တဲ့ဟာတွေကိုလိုက်ဆောင်ရမ်းဆန္ဒပြတာမျိုးပဲအဓိကလုပ်နေတယ်ဒီတပိတ်ကိုခကြီးမအာရုံစားပုံစံမျိုးရှိတယ်။
ဒီအပိုင်းတွေမှာကလေးမျိုးတွေမှာအစစ်စေးတွေကြောင့်လူငယ်တချို့ဖမ်းဆီးခံရတာရှိပေမဲ့တချို့ပြန်လွတ်လာတာတွေလည်းရှိတယ်လို့ဆိုပါတယ်။မန္တလေး၊မြိုင်ပေါင်၊လောင်းလုံ၊ရေပြူစတဲ့ဒေသတွေမှာတော့ပျောက်ကြားသပိတ်တွေဆင်နွှဲကြသလိုမုံရဆလင်းကြီးစတဲ့ဒေသတွေဘက်မှာလည်းကျေးရွာတွေစုပေါင်းတဲ့သပိတ်တွေပြုလုပ်ပြီးဆရာနာရှင်စန့်ကျင်ရေးကိုလူထုကပုံစံမျိုးစုံနဲ့ဆက်လက်ဆန္ဒပြနေကြဆဲဖြစ်ပါတယ်ရှင်
။စစ်ကောင်စီနဲ့ဆက်ဆက်သူတွေအဖြစ်ဆွဆွဲခံရသူတွေလုံခြံခံရတဲ့အကြောင်းရန်ကုန်ကလာတဲ့တွင်မဆုမုံပြပြသွားတာပါ။